ပစ္စပတ်က Tree of Life ဂျူးဖျားကြောင့်မှာစနေနေ့ကဖြစ်ပွားခဲ့တဲ့လူ၁၁ဦးတေဆုံးရတဲ့တိုက်ခတ်မှုမှာတန်လျာရှိသူကဂျူးဆန့်ကျင်ချင်းချောက်မှုတွေအော်ဟစ်ပြောဆိုပြီးမှတနက်နေ့ပစ်ခတ်ခဲ့တာမို့ဒါအမုန်းပြအခြေခံပြီးဂျူးလုံးနဲ့ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြစ်မှုဆိုင်ရာပြစ်ခတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေကတန်လျာနေနေမှာပြောပါတယ်တန်လျာရှိသူအသက်56နှစ်ရဲ့ Robert Gregory Bowers AR-15 rifle တနက်နေ့တနက်ငယ်3နာရီကိုကန်ဆောင်ထားပြီးတော့သူဟာဂျူးတွေအလုံးကိုတေးသေးလို့တဲ့ဆန္ဒရှိကြောင်းနဲ့ဂျူးတွေကအမေရိကန်နိုင်ငံသားတွေပေါ်မှာဂျန်နိုဆိုက်လူမျိုးစုတက်ဖြတ်မှုတွေကျူးလွန်နေတယ်လို့သတ်မှတ်သူဖြစ်ကြောင်းဆွဲချက်ထဲမှာဖော်ပြထားပါတယ် Hebrew Immigrant Aid Society လို့ဂျူးဒုက္ခတဲ့ကယ်ဆယ်ကူညီအေဂျင်စီကနေသူ့လူတွေကိုတတ်မဲ့နိုင်ငံခြားသားတွေကိုအမေရိကန်ပြည်ထောင်စုထဲခေါ်သွင်းနေတဲ့အတွက်ကိုယ်လူတွေအသက်ခံရခြင်းအထိစောင့်မနေတော့ပဲတောပိတတ်တော့မှဖြစ်ကြောင်းဘဝဆတ်သူတနက်နဲ့တောမဖြစ်ခင်မိနစ်ပိုင်းအလိုမှာပဲအွန်လိုင်းမှာတင်ခဲ့တာဖြစ်ပါတယ်အခုပြစ်ခတ်မှုအတွက်အမုန်းကျအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုတစ်ခုဖြစ်နေတဲ့ကင်ကျယ်ဆောင်ရွက်နေကြောင်းပင်ဆယ်ဗေးနီးယားပြည်နယ်အနောက်ပိုင်းကတရားရုံးရှိနေ Scott Brady ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်တိစုံသူတွေကအသက်54နှစ်ကနေ69နှစ်အရွယ်အမျိုးသား7ဦးနဲ့အမျိုးသမီး3ဦးဖြစ်ပြီးရဲ4ဦးအပါအဝင်6ဦးဒဏ်ရာရပါတယ်ဘဝဆတ်ကတော့ပြစ်ခတ်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်သူကတနက်တန်းအများပြားနဲ့ဆင်းုံတင်ထားပြီးသူ့ရဲ့အခြေအနေကကောင်းမွန်တယ်လို့အာနာဘိုင်းတွေကပြောပါတယ်